ာပါဘူးကျေးဇူးတင်ပါရှင်
မင်္ဂလာပါများရှင
်ဒီ CVM မှာသမရအာဆက်အစိုးရကိုဖြုတ်ချနိုင်လိုက်တော့မြန်မာနိုင်ငံကအထူးသဖြင့်ပေါ့ဆီယနာရှင်စနစ်ကိုမုန်းတီးတဲ့လူတွေကဒီပေါ်မှာအားတက်တာကိုတွေ့ရပါတယ်အဲ့ဘာဖြစ်လို့ဒီလိုဖြစ်ရတာလဲမြန်မာနိုင်ငံမှာလည်းဒီလိုအခြေအနေဖြစ်လာနိုင်တယ်ဆိုရဲမျှော်လင့်ချက်တီးပူများလာလို့လား
မှန်ပါတယ်တကယ်တော့ CVR ဟာဆင်းနူက fail state ဆိုပြီးတော့ပြောကြတယ်နောက်ပြီးတော့မြန်မာနိုင်ငံမှာဆီယနာရှင်စနစ်ကိုဖြုတ်ချဖို့လှုပ်လာကြတဲ့လူတွေကိုလူတိုင်းကသတိပေးပြီးတော့ဆီးရလို့ဖြစ်မယ်။ဘာညာဆိုပြီးပြောကြတော့ဆီးရအခြေအနေကမြန်မာတော်လိုင်းအင်အားစုတွေအတွက်သတိထားစရာကြောက်စရာအဲ့လိုမဖြစ်အောင်ဆောင်တင်းရမယ်သဘောဖြစ်နေရကအခုလိုအဆက်အနာရှင်ဆီးရကိုဖြုတ်ချလိုက်တော့ဒါမမျောလင့်မဲ့ကဘာမှာတကဘာလုံးကိုမမျောလင့်ထားဘဲနဲ့ရုပ်တရက်ကိုပြုတ်ကြသွားတော့အဲ့ဒီမှာချက်ချင်းအသွင်ပြောင်းသွားတယ်။ဟာဆီးရလို့ဖြစ်အောင်လုပ်ဖို့သင့်တယ်။ဆီးရလို့ဖြစ်အောင်လုပ်သင့်တယ်ဆိုတော့ဆီးရ role model စံပြကိုဖြစ်လာတဲ့သဘောပါဆိုတော့ဒါအားကြရဲတူယူစရာကောင်းတယ်ဆိုရလဲပဲမှန်ပါတယ်စိတ်ဓာတ်တက်ကြွဖို့ကောင်းတယ်ဆိုရလဲပဲအမှန်ပါပဲဒါပေမဲ့အဲ့လိုဖြစ်အောင်ဘာတွေလုပ်ဖို့လိုအပ်တယ်အဲ့ဒီအခြေအနေရှင်းဆက်ဖြစ်လာမယ့်ကိစ္စမှာအမှားကြီးရှိခဲ့ရင်ဘယ်လိုဆောင်တင်းရမယ်ဆိုတော့ကြိုတင်ပြီးတော့မြန်မာပေါ်လေဆိုတော့အားကြရာတက်တက်ကြွကြွကြိုးစားလာတဲ့တပိုင်းဒါပေမဲ့စဉ်ချင်းစဉ်းစားသုံးသပ်စရာပူပြီးတော့များတယ်လို့ပြောမှာဖြစ်ပါတယ
်အဲ့တော့ဒီနှိုင်းရှင်ကြည့်မယ်ဆိုရင်မြန်မာနိုင်ငံမှာရောစစ်ကောင်စီအခြေအနေကအဲ့လိုမျိုးဟိုရုတ်တရက်ပြုတ်ကျသွားဖို့အခြေအနေရှိလို့လားနောက်ပြီးတော့ဒီစစ်ကောင်စီရက်တည်ရေးအတွက်တရုတ်ကလည်းလူညွေးကုမ္ပဏီဖွဲ့မယ်ဆိုပြီးတော့ဟိုတလောလျာလုပ်နေတာရှိပါတယ်ဒါရောစစ်ကောင်စီအတွက်ထိရောက်တဲ့အကူအညီတစ်ခုမဖြစ်နိုင်ဘူးလား
စစ်ကောင်စီဟာအဲ့လိုစီးရမှလို့အခြေအနေမျိုးဖြစ်လာရင်စစ်ကောင်စီဟာတရုတ်အကူနဲ့ဆန့်ကျင်တိုင်လောက်တဲ့အထိရက်တည်တိုင်လောက်တဲ့အထိတော့ဖြစ်ချင်မှဖြစ်မှာပါဘာကြောင့်လဲဆိုတော့စီးရမှမြန်မာနိုင်ငံကိုတရုတ်ကူညီဖို့လုပ်နေရတဲ့ရုရှားတို့အီရန်တို့ကပူပြီးထိတဲ့အကူအညီပါတယ်ရုရှားဆိုလို့ရှိရင်ခလေးင်းလေတိုက်နဲ့ကိုဝင်ပြီးဘုံပြဲတာပဲလုတ်ထက်ပေးတယ်ဆိုတော့တရုတ်ကမြန်မာနိုင်ငံမှာလုံခြုံရေးကော်မတီဖွဲ့ဖို့ဆိုတာတဲ့အများကြီးထိတဲ့အကူအညီသူတို့ကဝင်ပြီးတော့လုတ်ခဲ့တာဖြစ်ပါတယ်ဒါပေမဲ့ပြည်သူလူထုမထောက်ခံရင်ပြုတ်ပြသွားတာပဲအတိကတော်လှန်ရေးတရက်အုပ်ချုပ်ရေးတရက်ဆိုတာလူထုထောက်ခံဖို့အရေးကြီးပါတယ်ပြည်သူလူထုထောက်ခံမှုမရရင်တော့အနည်းနဲ့အမြန်သွားမှာပါပဲဆိုတော့သူတို့ရဲ့စစ်သားတွေကိုနိုင်ကတိုက်ချင်စိတ်မရှိတော့ဘူးအဲ့လိုဖြစ်လာတဲ့အခါမှာမလွတ်သာပြီးတော့သူတို့ကြဆုံးသွားတာပါပဲဆိုတော့မြန်မာနိုင်ငံမှာလည်းတရုတ်ကပံ့ပိုးပေးတယ်ဆိုတာအဲ့လောက်ထိတော့လေတက်နဲ့ဝင်ပြီးဘုံကျဲပေးတဲ့အထိတော့လုံးလိုက်မယ်မထင်ပါဘူးနောက်ပြီးတော့ကျွန်တော်တခုစဉ်းစားမိတာကဒီမှာစီးရမှာအဆက်အစွာပြုတ်ကျသွားတော့တရုတ်တောင်မှစင်ကျင်စဉ်းစားသွားနိုင်တယ်ဟာဒီလောက်ကူညီတာတော့မှမအောင်မြင်ဘူးငါတို့လည်းပဲမြန်မာနိုင်ငံမှာဒီစစ်ကောင်စီကိုလို့ဝင်လို့လည်းပဲမကူညီဘဲနဲ့နာမည်ပြတ်နေပဲငါတို့လည်းပဲဒီလူတွေကိုလက်ခံရမယ့်သဘောဖြစ်ကောင်းဖြစ်လာလိမ့်မယ်ဆိုတော့သူတွက်မှာပဲအဲ့ဒါကြောင့်လည်းပဲအဲ့ဒီမတိုင်ခင်ကပဲတေဥဟာလုံအောင်ဝင်ဆွဲဖို့ရဒီစစ်ကောင်စီကိုအဓိကစိန်ခေါ်နေတဲ့အင်အားစုတွေနဲ့အထူးသဖြင့်ဒီတိုင်းရင်းသားလက်နက်ကိုင်အင်အားစုတွေနဲ့ကြာနင်းကြမ်းစစ်ဇတ်တဲ့နီးနဲ့ဖြည့်ရှင်းဖို့ဆိုတာအများကြီးဖြုံဖြတ်ပြီးတော့အခုတည်းကစူးစမ်းနေစေဖြစ်ပါတယ်တေဥဟာရုရှားကဆီးရကိုကူညီခဲ့သလိုကူညီလိုက်မလို့မထင်ရသလိုကူညီရင်လည်းပဲဒီကုမ္ပဏီဖွဲ့ပြီးတော့ကောက်ွယ်တာဟုတ်နေတာတော့မဟန်တားနိုင်ဘူးဟောလေတကယ်လို့တော်လှန်ရေးဟာတကယ်ထိရောက်အချိန်မြင့်လာမယ်ဆိုရင်လို့ယူဆမိပါတယ
်အဲ့ဒီအခုဆီးရီးယားရဲ့လက်ရှိအခြေအနေရောလုံးဝစိတ်ချပြီလို့ပြောလို့ရလားအဲ့ဒီပေါ်မှာရောဒီဆီယနာရှင်ကိုစန့်ကျင်နေတဲ့ဒီမြန်မာနိုင်ငံပေါ့နော်အဖွဲ့အစည်းတွေရှိလူတွေရှိသူတို့ကရောဘလို့ထင်မြင်ပါလဲ
လုံးစီရရဲ့လက်ရှိအခြေအနေဟာလုံအောင်စချရပြီလို့ပြောလို့မရပါဘူးအကြံဉာဏ်ပြောမယ်ဆိုရင်ဆိုတော့မြန်မာနိုင်ငံကတော်လိုင်းအင်အားစုတွေစီရကိုအားကျနေတဲ့လူတွေကလည်းပဲဒီအခြေအနေကိုအပိုင်လွတ်တက်မှာမဟုတ်ပါဘူးသူတို့လည်းပဲသူတို့လည်းတော့စောင့်ကြည့်ရမှာပေါ့ကွာဒီသူတို့မှားတဲ့အခွင့်အရေးကိုငါတို့မမှားမိအောင်သူတို့မှန်တာရဲ့အတိုင်းငါတို့လုပ်ရအောင်ဆိုပြီးသူတို့တွေ့ကြမှာဖြစ်ပါတယ်စီရမှာစိန်ခေါ်မှုတွေအများကြီးရှိပါတယ်စီရမှာအပြည်တွင်းစိန်ခေါ်မှုရောပြပအခြေအနေရောစသဖြင့်ဖြစ်နေပေါ့လေဆိုတော့ဆေးရအရေးကိုအဓိကရင်ဆိုင်နေရတာကတော့အပြိုအပြက်ပြည်စည်းနဲ့လူရဲ့စာနာမှုအခြေအနေဆေးရနိုင်ငံမှာလူရဲ့အကြမ်းဖြင့်25သန်းလောက်ရှိရမှာ78သန်းတကယ်တော့80 80ရာခိုင်နှုန်းခါစာနာမှုအကူအညီလိုအပ်နေတဲ့စောင်းနေတဲ့အင်မတန်ခက်ခဲနေတဲ့စီရင်မှုနွမ်းပါမှုတော်တော်ဆူဆူရောဖြစ်နေဒီဟာကူညီဖို့အတွက်လိုပါတယ်လမ်းပန်းဆက်သွဲနောက်ပြီးတော့ဒီ6ဦးရဲ့အခြေခံဆောက်တွေပြည့်စည်ရတာအတချို့တွက်ချက်မှုရဆိုလို့ရှိရင်ဆီးရကိုပြန်လဲထူထောင်ဖို့အတွက်ဆိုရင်တဲ့အမေရိကန်ဒေါ်လာဘီလီယံ250နေပြီးတော့ဘီလီယံ400လောက်ထိ လူအလိမ့်မယ်ဆိုပြီးတော့တွက်တယ်အဲ့ဒီဟာအတွက်မတိုင်ခင်မှာကိုလောလောဆယ်မှာလူတွေရဲ့စာနာမှုအကူအညီတွေနောက်ပြီးပြပရောက်နေတဲ့လူတွေပြန်လာရင်ပဲမလို့နေရမလဲအများကြီးဒါကိုလို့ခုလို့ပါတယ်ဆိုတော့ဒီကိစ္စအတွက်သူကနိုင်ငံတကာရဲ့ယုံကြည်မှုအောင်အများကြီးကြိုးပမ်းနေရဆဲဖြစ်ပါတယ်အဲ့ဒီမှာနိုင်ငံတကာရဲ့အဓိကသူတို့ဖြစ်စေချင်တာကတော့မတူကွဲပြားတဲ့လူမျိုးရေးဘာသာရေးအစိတ်အပိုင်းနဲ့အားလုံးပါဝင်တဲ့အဖွဲ့အစည်းဖြစ်ရမယ်ဒါခွဲခြားဆက်ဆံမှုရှိပဲနဲ့နောက်ပြီးတော့အဖွဲ့အစည်းတိုင်းကျမဒန်လူမျိုးပေါ်လေအကုန်လုံးတပြင်းညီမျှတဲ့အခွင့်အရေးဖြစ်ရမယ်လက်စားချေမှုရက်စက်ကြံ့ကြုတ်မှုဒီဟာတွေဟာလုံးဝတောက်တဲ့ဒီဖြစ်ရမယ်ဆိုပြီးတော့ပြောလင်းထားရဒီစံနေနဲ့တိုင်တာပြီးမှသူကအခုညီပေးဖို့ဆိုပြီးတော့စဉ်းစားနေကြတာပါဆော်ဒီအရေဗျာနိုင်ငံကအခန့်ကျင်းပါတဲ့ဆီးရကိစ္စဆွေးနွေးပွဲမှာဥရောပသံတမန်ကနိုင်ငံတွေနောက်အမေရိကန်တို့ကလည်းကိုယ်စားလှယ်ထုတ်ပါတယ်ဗြိတိန်တို့ဘာတို့ကလည်းပါတယ်အဲ့ဒီထဲမှာနောက်ပြီးတော့ဆော်ဒီအရေဗျာနဲ့တကွာစီလမအာရပ်နိုင်ငံတွေအများကြီးတက်ကြပါတယ်အဓိကဆီးရဘက်ကပြောတာကသူတို့ဒဏ်ခတ်ပိတ်ဆို့မှုကိုယူသိမ်းပေးပါဒီနိုင်ငံတွေအင်းတို့ကဒဏ်ခတ်ပိတ်ဆို့ထားရတယ်အဆက်အစွဲလက်ထက်ကအဆက်အစွဲကိုသာပြစ်မှတ်ထားတာမဟုတ်ဘူးဒီ HDS ကမူလကသူက Islamist Militancy တွေစစ်သွေးကြွားတွေဖြစ်ခဲ့တဲ့အတွက်ကြောင့်သူတို့ပေါ်မှာလည်းပဲပြစ်မှတ်ထားပြီးဒဏ်ခတ်ခဲ့တာဖြစ်တယ်ဆိုတော့ဒီဒဏ်ခတ်မှုကိုယူသိမ်းကြပါဆိုပြီးတော့သူတို့အဓိကထားပြီး law ဆော်နေတယ်ဆိုဒီဘက်ကလည်းပဲမင်းတို့ယုံသိမ်းဖို့အတွက်ဒီကိစ္စတွေပြည်လောင်အင်ဆုံးလုပ်ပါဆိုတော့တောင်းဆိုနေရပါတယ်ဆိုတော့ဒီဟာနှုတ်ကိုညှိပြီးတော့မှသူတို့ဘယ်လိုဖြစ်လာမလဲဆိုတာကြည့်ရမယ်ဆိုတော့မြန်မာနိုင်ငံမှာလည်းတကယ်လို့သာအဲ့လိုဖြစ်လာရင်လည်းပဲမြန်မာနိုင်ငံမှာလည်းပဲအကုန်လုံးလူမျိုးပေါင်းစုံတန်းတူမခွဲမခြားရဲ့အကုန်လုံးဘက်ဆုံပါဝင်တဲ့လူနည်းစုဘာသာရေးလူနည်းစုတွေကိုလည်းပဲအခွင့်အရေးအပြည့်အဝပေးတဲ့ဖော်ဆောင်နိုင်မဲ့အုပ်ချုပ်ရေးရန်တရားဖြစ်လာမလားအဲ့ဒီအချိန်တွေစီမသာလျှင်နိုင်ငံတကာကလည်းပဲစဉ်းစားလိုက်မယ်ဆိုတော့ဒီမြန်မာဘက်ကတကြွလှုပ်ရှားသူတွေရောပြည်သူလူထုရောဒါကိုစောင့်ကြည့်ကြမှာဖြစ်ပါတယ်စောင့်ကြည့်ကြလိုက်မယ်လို့ထင်ပါတယ်
အဲ့တော့တကယ်လို့ဆီးရီးယားရဲ့ရှေ့အနာဂတ်ကိုပုံဖော်ရမယ်ဆိုရင်ဘယ်လိုမြင်ပါလဲ
အကောင်းဆုံးဖြစ်လာခဲ့မယ်ဆိုရင်ဆီးရီးယားသမိုင်းမှာနိုင်ငံစစ်ပြန်လည်ဝေဖော်ခြင်းလို့ပြောမှာဖြစ်ပါတယ်ဆီးရီးယားနိုင်ငံဟာပထမဆုံးကအရှေ့လေပိုင်းနိုင်ငံအားလုံးလိုပဲသမိုင်းကိုအချင်းလေးပြန်ပြောမှရှင်အော်တိုမန်အင်ပါယာတူရကီကိုအခြေပြုထားတဲ့အော်တိုမန်လက်နက်နိုင်ငံကြီးရဲ့လက်အောက်မှာနေခဲ့ရပါတယ်ပထမကမ္ဘာစစ်မှာအော်တိုမန်လက်နက်နိုင်ငံကြီးကပြိုကွဲသွားတဲ့အခါမှာဆီးရီးယားကိုအင်္ဂလိပ်ပြည်သူတို့ကဒါမန်ဒိတ်ကိုခွဲပြီးအရှေ့လေပိုင်းမှာသူနယ်ကိုနယ်လိုခွဲယူရတဲ့မန်ဒိတ်လို့ခေါ်တာပေါ့အဲ့ဒီမှာဆီးရီးယားဟာပြင်သစ်ရဲ့လက်အောက်ခံမန်ဒိတ်ဖြစ်ခဲ့တယ်အဲ့ဒီကမှ46မှာလုံအောင်လွတ်လပ်ရလာတယ်အဲ့လိုရလာပြီးကြတဲ့ကလည်းပဲခီးကမဖြောင့်ဖြူဘူးစစ်တပ်ရဲ့အာဏာသိမ်းမှုတွေကထက်ကလဲလဲအိမ်မှာစပြီးတော့ဖြစ်တာပါပဲမကြာခဏကိုဖြစ်နေခဲ့တယ်။နောက်ပိုင်းမှာတော့ဒီအာဆက်မိသားစုရဲ့ဥထုံးကြီးလောက်ကိုနောက်ဆုံးနှစ်ပေါင်း20လောက်ကြာခဲ့တယ်။2017မှာမျိုးတော်လှန်ရေးဖြစ်တော့ဒီသားအာဆက်ကအဲ့ခါသမ္မတတက်ဖြစ်နေပြီသူပဲ2010မှာဆုံးသွားတော့အဲ့ဒီချိန်မှာတော်လှန်ရေးကပူပြီးတော့ပြင်းပြင်းထန်ထန်ဖြစ်လာတယ်ဆိုတော့ဒီစုပ်မှုတွေပေါ်လေအာရဗ်နေဦးတွေကတိတ်ပြင်းထန်လာတယ်အဲ့မှာဘုံကျဲမှုတွေပါလေလောက်လာခဲ့တယ်ဆိုတော့အမေရိကန်လည်းပဲအဲ့လိုမှာဝင်ပြီးတော့တိုက်ခိုက်ခဲ့တာတွေရှိတယ်ဒီခါကိုအမေရိကန်တို့ကဘသူ့ကိုဂူနီလဲဆိုတာဒီမှာဆီးရီးယားဒီမိုကရက်တစ်ဖော့စစ်လို့ခေါ်ရသလားနော်ဆီးရီးယား SDF ပေါ့အဲ့ဟာတကယ်တော့ကတ်စ်ဆီးရီးယားနိုင်ငံရဲ့မြောက်ဘက်မှာရှိတဲ့တူရကီနိုင်ငံရဲ့နေဆက်ဖက်မှာရှိတဲ့ကတ်စီကိုသူကကူညီပြီးတော့အဲ့ကစင်သူတို့အများကြီးကူညီတယ်။အဲ့ကတ်စီကိုလည်းပဲတူရကီကမကြိုက်ဘူး။သူတို့ကသူတို့နိုင်ငံထဲမှာကတ်စီရှိတော့ဒီကတ်လုံမြောက်ရေးတွေပါလို့တော့တူရကီနဲ့ဆန့်ကျင်ပဲအဲ့မှာလည်းပဲအမေရိကန်နဲ့တူရကီနဲ့လည်းအငင်းပွားမှုရှိတယ်ပေါ့လေအဲ့မှာလည်းဝင်ဆွတ်ခဲ့တာရှိတယ်။နောက်ပြီးတော့ပူပြီးအနေနဲ့များတာကဣသရေလ။ဣသရေလကလည်းပဲအခုအဆက်ပြုတ်ပြီးတဲ့မကြခင်မှာပဲဆီးရီးယားမှာရှိတဲ့ chemical ဓာတုဆေးရုံတွေဓာတုလက်နက်တွေနဲ့ငါတို့ပြစ်လာမှဆိုးလို့ဆိုပြီးတော့အဲဒီလက်နက်ဆေးရုံတွေကဝင်ပြီးတော့ဘုံကျဲဖြစ်စီတာလည်းအများကြီးရှိပါတယ်ဆိုတော့ဒီအခြေအနေတွေကသူတို့ကငြိမ်သက်အောင်လုပ်ဖို့အတွက်သိခဲရင်ပါတယ်နောက်ပြီးတော့အမျိုးသမီးဂျာမန်တန်းလူရရှိရေးသူတို့တွေကအစ္စလာမ်မစ်တွေပေါ့လေအစ္စလာမ်ဝါရီတွေဆိုတော့သူတို့အုပ်ချုပ်ရေးဖော်ဆောင်လာမဲ့ဟာကခွဲခြားမှုရှိမလားခေါင်းဆောင်ကတော့ခွဲခြားမှုရှိဘူးလို့ပြောထားပါတယ်ဒါပေမဲ့တချို့ကဝေဖန်ကြတယ်သူတို့ဟာပညာရေးစနစ်မှာကြီးမယ်ဆိုရင်လည်းဘာသာရေးနဲ့ကင်းလွတ်တဲ့ပညာရေးမဟုတ်ဘဲနဲ့အစ္စလာမ်တရားတော်ကိုအခြေခံတဲ့ဘာသာရေးမျိုးဖြစ်မယ်ဥပမာနမူနာတစ်ခုထောက်ပြတယ်ဒါဝင်ရဲ့ဒါ evolution theory လူကတပည့်လို့ဖြစ်လာဆိုတော့အဲ့ဒီဟာကိုမသိရဘူးသူကဘုရားဖန်ဆင်းပြီးတော့ဖြစ်လာတဲ့လူတွေအဲ့ဒါမျိုးတွေသဘောမျိုးပဲတချို့ကထောက်ပြကြတယ်အဲ့ဒါမျိုးတွေသူတို့လို့ဖို့စီစဉ်နေတယ်လို့ ဒါပေမဲ့တာဝန်ခံရမယ့်ပညာရေးဝန်ကြီးခန္ဓာလူကအဲ့လိုမဟုတ်ပါဘူးသူတို့စီမှာအမျိုးသမီးတွေတက္ကသိုလ်ကအမျိုးသမီးအခွင့်အရေးအမျိုးသမီးအခွင့်အရေးဆိုင်ရာဝန်ကြီးအမျိုးသမီးတောက်တဲ့ခံထားပါတယ်သူက activist ပဲဆိုတော့ဒါကိုနိုင်ငံတော်ကရှိနေတဲ့တန်တရားကိုဆီယာပြောင်းကျူစားရခြင်းဖြစ်ပါတယ်နောက်ပြီးတော့စောစောပြောခဲ့တဲ့ God Savior တွေဘာသာရေးပေါင်းစုံအကုန်လုံးစီရင်ညွှန်ရေးသူစီညွှန်တဲ့ဆိုရဖြစ်အောင်သူတို့ကျူစားရလိမ့်မယ်အဲ့လိုသာတကယ်လို့လုံနိုင်နိုင်မယ်ဆိုရင်တော့ဆီယာဟာကျွန်တော်တို့ပြောခဲ့သလိုပထမကမ္ဘာစစ်အော်တိုမန်အင်ပါလက်ကလွတ်မြောက်ခဲ့ပြီးခဲ့တဲ့ကတခါမှမရရှိခဲ့ဘူးခဲ့သူစီညွှန်တဲ့ဒါတကယ်ဒီတန်းခိုင်မြဲတဲ့တည်ငြိမ်တဲ့ဖုံဖြိုးတိုးတက်တဲ့နိုင်ငံတစ်ခုဖြစ်လာနိုင်ပါတယ်ဒါဆီယာရဲ့သမိုင်းအစ်စ်ဖန်ပြန်လည်မွေးဖွားလာမယ့်ကိစ္စဖြစ်ပါတယ်တကယ်လို့မအောင်မြင်ခဲ့ဘူးဆိုရင်တော့ဒါအချိန်နဲ့တပြုတ်ဖြစ်သွားနိုင်တယ်ပေါ့
အဲ့ဒီဆီယာနဲ့မြန်မာနဲ့ကိုနိုင်ရှင်ပြီးတော့ပြောကြည့်မယ်ဆိုရင်အခုမြန်မာနိုင်ငံရဲ့လက်ရှိအခြေအနေကဆီးရီးယားလို့ဖြစ်လာနိုင်လားမြန်မာနိုင်ငံအနာဂတ်ကိုဘယ်လိုပုံဖော်နိုင်မလဲ
နှစ်ဆင့်ပြောမှာပါအခုလက်ရှိအခြေအနေမှာဆီးရီးယားမှာအနာရှင်အဆက်ဆိုရပြုတ်ပြသွားတဲ့အဆင့်ကိုရောက်ဖို့အတွက်မြန်မာတော်လှန်ရေးအင်အားစုတွေစီကောင်စီကိုတော်လှန်နေတဲ့အင်အားစုတွေဟာအဲ့အဆင့်ကိုရောက်ဖို့အတွက်ပထမစူးစမ်းမှာဖြစ်ပါတယ်ဆိုတော့ဆီးရီးယားမှာအဲ့အဆင့်ကိုရောက်ဖို့အတွက်အင်အားလက်နက်ကတော်လှန်ရေးအဖွဲ့အားလုံးကတပေါင်းတစ်စီးရဖြစ်ခဲ့တယ်။အဲ့လိုမျိုးဖြစ်ပြီးလားမြန်မာနိုင်ငံမှာဘို့ထုတ်ကန်မှုအထုတ်မှုတစ်ခုရဲ့အမင်းအနာတစ်ခုရဲ့လောက်မှာအဲ့လိုဖြစ်ပြီးလားဆိုတာကစပြီးတော့မြန်မာနိုင်ငံမှာလောက်ရလိမ့်မယ်ဆင်းဆင်းုံမလို့ထင်ပါတယ်ဒါစီးရဲသမားတွေကပူစီမှာပေါ့လေဆိုတော့အဲ့ဒီကိစ္စဟာအရေးကြီးပါတယ်သူတို့စီမှာအာဏာရှင်ကိုဖြုတ်ချဖို့တည်းရရှိခဲ့တဲ့စီးလုံးညှို့မှုမျိုးရရှိလားဆိုတာကနံပါတ်1အချက်ပါအဲ့ဒီပြီးတော့မှအဲ့လွန်သွားရင်တော့သူတို့ကျွန်တော်ဆောသွားပြောခဲ့တဲ့အနာဂတ်ဆွေရနိုင်ငံပုံဖော်တည်ဆောက်မဲ့လမ်းစဉ်တွေကဘယ်လိုလဲသူတို့ကပါမှလဲနိုင်ငံတကာကလက်ခံအသိမှတ်ပြုဖို့နိုင်ငံတကာအဆိုင်အဝန်းထဲမှာပြန်လဲဝင်ရောက်လှုပ်ရှားခွင့်ပေးဖို့အတွက်ဘယ်လိုဟာတွေပြင်ဆင်သင့်တယ်လဲသူတို့ဘယ်လိုပြင်လဲဆိုတာနမူနာယူရမှာဖြစ်တယ်လို့ထင်ပါတယ
်ဟုတ်ကဲ့ပါဦးကျေးဇူးတင်ပါရှင်အစီအစဉ်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်
ရပါရှင်